မတိကျမမှန်ကန်ဖဲလိုက်တဲ့သတင်းတွေဟာရွေးကောက်ပွဲတင်းကျင်အေးချမ်းစွာကျင်းပနိုင်ရန်ကိုထိခိုက်စေနိုင်တာကြောင့်သတင်းဌာနတွေဟာမီဒီယာကျင့်ဝတ်နဲ့အညီသတင်းကြေတာထုတ်လွှင့်ကြဖို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရည်တည်ချက်ကိုဝေဖန်တာတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရွေးကောက်ပွဲကော်မရှင် UEC ရဲ့သတိပေးထုတ်ပြန်ချက်ဟာ BBC မြန်မာပိုင်းစီစဉ်ရဲ့60ရက်နှစ်မနက်ပိုင်းရေဒီယိုသတင်းထုတ်လွှင့်ချက်အပေါ်မှာအခြေခံထားတာဖြစ်ပါတယ် UEC ရဲ့ကြေညာချက်အပိုက်တက်မှာ BBC မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်မှာရန်ကုန်တိုင်းဒေသကြီးလှိုင်သာယာမြို့နယ်နေကိုအောင်စုသူကပြည်ထောင်စုကြမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကရေဒီယိုနဲ့ငွေကြေးပေးပြီးမဲဆွယ်နေကြောင်းနဲ့လူအများကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုသာစိတ်ဝင်စားပြီးအစိုးရဖွဲ့နိုင်ဖို့မျှော်လင့်နေကြောင်းပြောဆိုချက်ကိုထုတ်လွှင့်ခဲ့တယ်လို့ဖော်ပြပါတယ်အပိုင်းနှစ်မှာတော့ငွေပေးပြီးမဲဆွယ်မယ်ဆိုရင်ရွေးကောက်ပွဲဥပဒေအရတနည်းတည်းမပိုတဲ့ထောင်ဒဏ်ဒါမှမဟုတ်ကျပ်တသိန်းတည်းမပိုတဲ့ငွေဒဏ်ဒါမှမဟုတ်ထောင်ဒဏ်ငွေဒဏ်နှစ်ရပ်ပေါင်းချမှတ်နိုင်ကြောင်းနဲ့ပါတီစည်းဝေးရေးလုပ်ငန်းအပေါ်သုံးသက်ချက်ကိုဖော်ပြပါတယ်။နောက်ပိုင်းမှာတော့မတိကျမမှန်ကန်ဗက်လိုက်တဲ့သတင်းတွေဟာရွေးကောက်ပွဲတင်းကျင်းအေးချမ်းစွာကျင်းပနိုင်ရေးကိုထိခိုက်နိုင်ကြောင်းနဲ့သတင်းဌာနတွေကမီဒီယာကျင်းဝတ်နဲ့အညီသတင်းရေးသားထုတ်လွှင့်ဖို့ကို UEC ကတိုက်တွန်းထားပါတယ်။UEC ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးမြန်မာစာနယ်ဇင်းတမကဥဆောင်အဖွဲ့ဝင်ဥဇော်သက်ထွေးကအခုလိုတုံ့သက်ပါတယ
်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ TV မီဒီယာမဆိုလူ့ဘာသာတည်ယူခွင့်ရှိတယ်၊လူ့ဘာသာတည်ရေးပိုင်ခွင့်ရှိတယ်ဆိုတဲ့အချက်ကကျွန်တော်တို့အနေနဲ့ခိုင်ဆွဲထားပါအောင်။ထုတ်ပြန်ကြေညာချက်ကိုကြည့်တဲ့အခါကျတော့ကော်မရှင်ကနေပြီးတော့သူ့ရဲ့ dignity အတွက်တိုင်းရိုက်ကျွန်တော်တို့ထုတ်ပြန်ဆောင်ရွက်တာမျိုးအရေးယူတာမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့မီဒီယာကြေဝဲတဲ့အညီရေးသားဖို့လို့လမ်းပြီးတော့တိုက်တွန်းတဲ့ပုံစံကိုတွေ့ရတာပေါ့လေ။ဒါကြောင့်မလို့ဒီဟာကျန်တဲ့မီဒီယာတွေကိုပါဒီဟာနဲ့ပတ်သက်ပြီးသတိထားမိအောင်လို့လှမ်းပြီးတော့ဟန့်လိုက်တဲ့ပုံစံလို့ယူဆတယ
်။သက်ဆိုင်ရာသတင်းဌာနကထုတ်လွှင့်ခဲ့တဲ့သတင်းပေါ်ခိုင်မာမှုရှိကြောင်းတတိပြခဲ့ရင်သတင်းတိကျခိုင်မာမှုနဲ့ပတ်သက်တဲ့တန်တရားတွေကင်းစင်သွားမယ်လို့ယုံကြည်ကြောင်းလည်းဆက်ပြောပါတယ
်။ဒီ PC နဲ့ပါလို့အနေနဲ့ဆိုသူတို့ရဲ့ရေးသားထုတ်လွှင့်ခြင်းနဲ့ပတ်သက်ပြီးတော့မှန်ကန်တဲ့အပြည့်အဝတာဝန်ယူရဲဒီတနည်းနဲ့ကလုတ်ပြန်ထားတဲ့သတင်းပေါ်ပဲနဲ့တကယ်အပြည့်အဝမှာဖြစ်ပျက်ခဲ့တဲ့သတင်းတွေကိုရယူပြီးတော့မှပြည်သူလူထုသိရှိရသင်ဆက်ရေးဖြစ်တယ်ဆိုတော့အချက်လိုမျိုးထုတ်ပြန်လိုက်မယ်ဆိုရင်တော့ဒီတန်တရားတွေဒီငင်းပေါင်းမှုတွေမှာရှင်းလင်းသွားမယ်လို့ထင်ပါတယ်။ဒါလို့ကိုယ့်ရဲ့ရေးသားချက်ပေါ်မှာတာဝန်ယူနိုင်မှုရှိရတော့ဘုလို့ပြန်လာလို့မကြခဏကြုံတွေ့နိုင်ပါတယ်။ကျွန်တော်အနေနဲ့တော့အဲ့လိုမြင်ပါတယ်
။ရွေးကောက်ပွဲကာလမီဒီယာတွေရဲ့ဖော်ပြချက်တွေကိုစောင့်ကြည့်နေတဲ့မြန်မာ Institute for Democracy ကတာဝန်ရှိသူဦးအောင်စိုးမင်းကတော့ UEC ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးအခုလိုပြောပါတယ်။
ဒီကောက်ကူကော်မရှင်ကမီဒီယာရဲ့ဖော်ပြပုံအဖြစ်ကိုသူကလိုက်ပြီးတော့ထုတ်ပြန်ကြေညာချက်တွေလုပ်နေရတယ်လို့ကျွန်တော်တို့သိရတယ်။အဲ့တော့သူ့အနေနဲ့တကယ်တမ်းချက်တင်တာကအဲဒီကောက်ကူဥပဒေချိုးဖောက်တယ်ဆိုလို့ရှိရင်သူအရေးယူဖို့ပဲသူရဲ့ကျွန်တော်မြင်လာတော့ဒီစီရဲ့ပတ်သက်ပြီးထုတ်တဲ့မှာဘာမှမဆိုင်တဲ့အချက်တစ်ချက်ထည့်ပြောရကြ။ကျွန်တော်အကြည့်ကျစကလုံးနဲ့သူပြောတဲ့အတိုင်းဖတ်ပြမယ်ဆိုရင် NLD အလံထောင်ထားပြီးရဖူးစီထားသူတို့ကအခြားပါတီမှရဖူးပြတ်သူတွေပြီးလဲဆိုပြီးရောမဟုတ်ပါဒီတီစီယုံပါကလည်းတိတ်ခါချလို့ရေလုံချံဆောင်ရွက်ချက်တာဖြစ်ပြီးဟူယူဆရပါသည်ဆိုတာကျွန်တော်အမြင်ရဆိုရင်ဒီမီဒီယာနဲ့ပတ်သက်ပြီးတော့ပေါ်ပြမှုအပိုင်းနဲ့အဲ့ဒီစာသားတွေကဘယ်လိုမှအဆက်ပါဘူးမီဒီယာနဲ့မပတ်သက်တဲ့နဲ့တခြားပါတီရဲ့စီယုံရေးကိစ္စကိုဒီစိတ်မနေမှာရောပြီးထုတ်လာတာကိုကျွန်တော်တို့သိရတယ်အဲ့တော့ဒါဟာဒါသဘောလေးဆိုတော့လည်းစဉ်းစားဖို့တင်ပါလေ
မြန်မာနိုင်ငံရဲ့လေးလာသုံးသက်သူဦးစိန်ကျော်လိုင်းကလည်း UEC ရဲ့ကြေညာချက်နဲ့ပတ်သက်ပြီးအခုလိုသုံးသက်ပြောဆိုပါတယ်
ရွေးကောက်ပွဲကော်မရှင်ကပြောထားတဲ့ချက်ကမီဒီယာတွေဟာဖဲလိုက်မှုကင်းရမယ်လို့ပြောတယ်။အဲ့တော့အခုကိစ္စကစက္ကန့်ဖွံ့ဖြိုးရေးပါတီနဲ့ပတ်သက်တဲ့ကိစ္စဖြစ်တဲ့အခါမှာရွေးကောက်ပွဲကော်မရှင်ကဘာကြောင့်ကြားနေပြီးတော့ကြီးညာချက်ထုတ်ရတယ်လဲဆိုတာမိကွန်းထုတ်စီရဖြစ်လာပါတယ်။ BBC ကတာဝန်နဲ့ကိစ္စမှာဒါအတွက်သူတက်ဆိုင်ရာစက္ကန့်ပါတီကနေပြီးတော့ကြီးညာချက်ထုတ်ပြီးတော့သူတို့ရှင်းရမယ့်ကိစ္စပဲဖြစ်တယ်။အဲ့ဒါကိုစက္ကန့်ပါတီရဲ့ကိုယ်စားဘာကြောင့်ရွေးကောက်ပွဲကော်မရှင်ကထုတ်ရတယ်လဲဆိုတာကမိကွန်းထုတ်စီရဖြစ်လာပါတယ
်။လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးမဲစင်းမှားယွင်းတာနဲ့လက်ရှိပြည်ပနိုင်ငံတွေမှာကြိုတင်မဲ့ပေးနေတာတွေနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဝေဖန်တာတွေလည်းရှိနေပါတယ်